အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာနေထိုင်သူတို့ဟာအင်္ဂါနေ့ကဒေါ်လာ 1.58 ဘီလီယံစံချိန်တင်အရာမှထိစုကြီးပေါက်သွားခဲ့ပါတယ်။အနိုင်ရကဏန်းတွေကတော့3.19133 3.3 3.3နဲ့မီဂါဘောစုကြီးပေါက်ကဏန်းကတော့14ထွက်ခဲ့တာပါ32ချိန်ဆက်တိုက်မီဂါဘောထိစုကြီးမထွက်ခဲ့ဘဲနဲ့ဩဂုတ်လ10ရက်နေ့အင်္ဂါနေ့ကျမှဖလော်ရီဒါပြည်နယ်ကနေကန်လို့ရှင်ပေါ်လာတာဖြစ်ပြီးသူဟာခမန်းချေအမေရိကန်ဒေါ်လာ 1.58 ဘီလီယံစုကြီးကိုစုခူးခဲ့တာပါဒါဟာ2018ခုနှစ်ကစုခူးခဲ့တဲ့အရင်ကမီဂါမီလီယံအမြင့်ဆုံးစုကြီးဒေါ်လာ 1.539 ဘီလီယံကိုကျော်ဖြတ်ပြီးတော့စံချိန်တစ်ဖြစ်လာပွဲရှိပါတယ်ထီစုကြီးဟာအမေရိကန်ထီစုသမိုင်းမှာတတိယအကြီးဆုံးစုကြီးဖြစ်လာဖို့ရှိတယ်လို့လည်း ABC သတင်းကဆိုပါတယ်။အမေရိကန်အစိုးရအချက်အလက်တွေအရထီစုကြီးပေါက်နိုင်ခြေက303တန်းမှတစ်ခုပဲရှိပြီးတော့ဒါဟာပေါက်နိုင်ခြေအလွန်အလွန်ခက်ခဲရှင်းတဲ့ရှာရှာပပကန်နှုံးမှုတစ်ခုလည်းဖြစ်ပါတယ်။အနံမဲမဖော်သေးတဲ့ကန်နှုံးရှင်အနံရရှိသူဟာထီစုကြီးကနေဝင်ငွေပေးခွန်ပေးဆောင်ရမှာဖြစ်ပြီးတော့တလုံးတကယ်တဲ့ငွေထုတ်ခဲ့ရင်သူဟာငွေသားဒေါ်လာ983တန်းလောက်ကိုချက်ချင်းထုတ်ယူခွင့်ရမှာပါဒါမှမဟုတ်လည်းနေပေါင်း30အတွင်းတစ်နှစ်ချင်းခွဲထုတ်ခဲ့ရင်တော့စုငွေအပြည့်ထုတ်ယူနိုင်မှာဖြစ်ပါတယ်